လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလာမယ့်2020ပြည်နှစ်ရွေးကောက်ပွဲအတွက်ပါတီဘဟုကနေရန်ပုံငွေကျပ်တန်း2000ထောက်ပံ့ဖို့ရှိနေပါတယ်။လာမယ့်2020ပြည်နှစ်ဇန်နဝါရီလကစလို့စီးအုပ်ရေးလုပ်ငန်းတွေအတွက်ခီးစည်းနဲ့နေအတွက်စီးတွေပေးမှာဖြစ်တယ်လို့နှင်းကြာစီးအဝေးအပြီးထုတ်ပြန်တဲ့ပါတီကြေညာချက်မှာပြောဆိုထားပါတယ်။ NLD အဖွဲ့ဝင်အစိုးရအဖွဲ့ဝင်တွေလွှတ်တော်အမတ်တွေထံကအချိုးကျကောက်ယူထားတဲ့ငွေတွေနဲ့စီးအုပ်ရေးကိုထောက်ပံ့ဖို့စီစဉ်နေကြတာပါ။ဒါအပြင်ပြီးခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲတုန်းကရှုံးနိမ့်ခဲ့တဲ့တိုင်းရင်းသားဒေသတွေအရေးဆောင်ရွက်နိုင်ဖို့အတွက်လည်းတိုင်းရင်းသားရေးရာလုပ်ငန်းအဖွဲ့ကိုပါတီကဖွဲ့ပါတယ်။ဒါအပြင်လေယာဉ်မြေသိမ်းဆည်းခံရမှုတွေကိုအမြန်ဆောင်ရွက်နိုင်ဖို့တိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေမြေသိမ်းရာသိမ်းမှုတွေနဲ့သက်ဆိုင်တဲ့လွှတ်တော်ကော်မတီတွေမှပါဝင်ကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလည်းတိုက်တွန်းဆောင်ရွက်မယ်လို့ဒုတိယဗဟိုကော်မတီအစည်းအဝေးအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အနာရ NLD ပါတီကပါတီရှေ့လုပ်ငန်းစဉ်တွေချမှတ်တဲ့အထက်မှာတော့2020ရွေးကောက်ပွဲအောင်နိုင်ရေးအခြေခံဥပဒေပြင်ဆင်ရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းစစ်ချုပ်ငင်းရေးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးတို့ပါဝင်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဗဟိုကော်မတီဒုတိယအချိန်အစည်းအဝေးကိုရန်ကုန်မြို့မှာဖေဖော်ဝါရီလ23ရက်နေ့နဲ့24ရက်နေ့နှစ်ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်ရှင်။